မြန်မာနိုင်ငံမှာလွန်ခဲ့တဲ့နှစ်နှစ်ဆက်အနာတင်ပြီးတဲ့နောက်ဖြစ်ပေါ်လာတဲ့လက်နက်ကိုင်ပဋိပက္ခတွေကြောင့်အသက်ဘေးလွတ်အောင်ထွက်ပြေးနေရသူတွေဟာသူတို့ရဲ့နေအိမ်စီအမြန်ဆုံးပြန်ကျင်နေကြပါပြီ။တိုက်ပွဲတွေရပ်နေတဲ့နေရာတွေမှာလည်းနောက်ထပ်တိုက်ခိုက်မှုတွေဖြစ်လာမှစိုးရိမ်စိမ်းတဲ့ဒေသခံတွေအိမ်မပြန်နိုင်ကြဘူးဖြစ်နေကြပါတယ်။ကင်းဒီပြည်လို့ခေါ်တဲ့ဒေသခံတွေခေါ်ကြတဲ့ကယားပြည်နယ်နဲ့စကိုင်းတိုင်းတက်ကစစ်ပြေးဒုက္ခသည်တွေရဲ့ဒုက္ခနဲ့စိုးရိမ်စိတ်တွေကြောင့်ရန်ကုန်ကသတင်းပေးပို့ချက်ကိုမမျှသစေအောင်ပြောပြပေးပါအောင်ခင်ဗျာ
။စစ်အာဏာသိမ်းထားတဲ့နှစ်နှစ်အတွင်းလက်နက်ကင်စန့်ကျင်တိုက်ခိုက်မှုတွေမြန်မာနိုင်ငံနေရာအနှံ့မှာဖြစ်နေသလိုတိုက်ပွဲပဋိပက္ခတွေကြောင့်အိုးအိမ်ပြစ်ဘေးလွရာပုန်းခိုနေရသူတန်းနေချီရှိပါတယ်။အဲ့ဒီသူတွေဟာသူတို့နေနေစီအမြန်ဆုံးပြန်ပြီးတော့သွားကျင်နေကြပါတယ်။ကယားပြည်နယ်ဒေသအခေါ်ကရင်နီပြည်နယ်ကနေရှမ်းပြည်တောင်ပိုင်းကိုထွက်ပြေးခိုးလုနေတာနှစ်နှစ်ကြာနေပြီဖြစ်တဲ့သူတူကတော့သူ့အိမ်ကိုဘလောက်ပြင်ကျင်နေတယ်ဆိုတာကိုပြောပြပါရယ်။နေအိမ်ပြန်မှုလို့ရင်လမ်းခုလက်ကနေပြန်လှည့်လာရတာမျိုးလဲကြုံခဲ့ရပါရယ်။အိမ်ပြန်ခွင့်မရတာနှစ်နှစ်နီးပါးရှိပြီဖြစ်လို့အိမ်ရှိမရှိဆိုတာကိုလည်းသူ့အနေနဲ့မသိရဘူးလို့ပြောပါရယ်
။အိမ်မပြန်နိုင်သေးဘူး။ဒီအခုဒီစီရှောင်းမှာပဲရှိသေးတယ်။အဲပြန်မယ်လို့တော့နောက်လကောချီရောက်တော့ဝင်လို့မရတဲ့ဦးလို့ပြောတော့အပြန်လဲလာတာကြီးကြီးနဲ့ဒီမှာအတီးတယောက်နဲ့ရောက်လာပြီးတော့အများအိမ်မှာနေရတယ်အခုအလီတော့ဆစ်ဆောင်တော့ဘယ်တော့ဘယ်ဆောင်ရှင်တော့မလဲမင်းအမျိုးတော့အိမ်ပြန်ချင်တယ်ပေါ့ဒါပေမဲ့လည်းပြန်လို့မှမရသေးတာအခုတော့မှကြုံလဲလို့လဲစားနေဒီလိုမျိုးတေးနေစားလေးတွေပေါ့နော်တရေဆိုလဲတရေရတဲ့လောက်ပဲအလီတော့အဲ့လိုမျိုးကျလို့ဒီနေနာပြလို့ရမယ်ဆိုလို့ရှိရင်တော့ပြန်မှာပေါ့တကယ်လို့ပြန်လို့မရသေးရင်တော့ဒီထောက်ပတ်ကြီးနဲ့ပဲစောင့်ရင်းနဲ့အန်ဒီတို့ဒီမှာပဲထည့်နေအောင်မှာပေါ့
အာနာသိမ့်ပြီးတဲ့နောက်ပိုင်းမှာတိုက်ပွဲတွေအစောပိုင်းတည်းကစဖြစ်နေခဲ့တဲ့ဘောခဲနဲ့ဒီမိုဆူမြူနဲ့တဝိုက်မှာအခုနှစ်အစပိုင်းကလေးကတိုက်ပွဲတွေထပ်ပြီးတော့ပြင်းထန်ခဲ့ပါတယ်အစောပိုင်းတည်းကစစ်ရှောင်နေသူတွေအပြင်အခုလက်နက်ကြီးပစ်ခတ်တာတွေကြောင့်ထပ်ပြီးတော့ထွက်ပြေးရသူတွေလည်းရှိပါတယ်အများစုကတော့ရှမ်းပြည်တောင်ပိုင်းမှာခိုးလုနေရပါတယ်လက်နက်ကင်ပတိပခါနဲ့လက်နက်ကြီးဒဏ်တွေခံနေရတဲ့သခိုင်းတိုင်းတွေကမြို့နယ်တွေထဲမှာလေအခုအချိန်ထိတိုက်ပွဲတွေဆက်ရှိနေပါတယ်။နေမီရှင်လီကြောင့်အိုးရင်စွန့်ခွာထွက်ပြေးသူတွေအပြင်တချို့ကစစ်ကောင်စီတပ်တွေစစ်ကြောင်းထိုးလာရင်ရွာတွေထဲမနေရဲလို့ဘေးလွရာထွက်ပြေးကြတာလည်းရှိတယ်လို့စစ်တမ်းသစ်ဒေသခံတွေကကူညီပေးနေသူတူကပြောပါတယ်
။တိကျစကားပတ်ပလိုအောင်ပဲဒါအမီကဆုံးသူရောက်သွားတယ်ဝင်တော့ဝင်သွားပေါ့ဒီကဆိုရင်စီကြောင်းထိုးတဲ့ပုံမှာဆိုရင်စီဝေးကြောင်းနေရတော်တွေမှာနန်းဘေးတွေမှာဘုံကြီးကြောင်းနေတယ်မှာအဲ့လိုဆိုနေရာမှာတော့မနေရကြပဲနေသူတို့အပြင်နေမှာရောဆိုအဲ့လိုပေါ်စုစုပေါင်းအနည်းဆုံး 4-5,000 အောက်မယူတဲ့ပြည်သူတွေကစီဝေးကြောင်းဖြစ်ပြေးရတယ်ပေါ့နော်ခုချိန်မှာဒီစီကြောင်းတွေကတော့လာလိုက်ထွက်လိုက်ပေါ့နော်
စကိုင်းတိုင်းထဲမှာမိရှုခံလိုက်ရလို့ပျက်စီးသွားတဲ့နေအိမ်တွေအတွက်အစာထိုးတဲအိမ်ပြန်ဆောက်ပေးတာရှိသလိုလက်တလောစားတောက်ရည်အတွက်ဆန်စီအိုးခွက်လှူဒန်းပေးနေတာတွေလည်းရှိပါတယ်။ဒုက္ခသည်တွေအတော်လေးများနေသလိုအကူအညီတွေလည်းအများကြီးလိုအပ်နေကြပါတယ်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံတဝန်းအိုးအိမ်စွန့်ခွာတင်းရှောင်ကြသူပေါင်းတိတက်သမားနှစ်တန်းကျော်ရှိတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံး UNOCHA ကဖော်ပြထားပါတယ်ရှင်။